မုံတိုင်းယာကီကြောင့်မြန်မာနိုင်ငံရဲ့တဝမ်းလုံးမှာရေကြီးရေရှမ်းမြေပြိုတာတွေရှိခဲ့ပြီးတဲ့နောက်မှာကျွဲနွားတိရစ္ဆာန်တွေအပြင်နေအိမ်တွေပါပျက်စီးဆုံးရှုံးခဲ့ရပြီးတော့ရေဘေးသင့်ပြည်သူတွေအကူအညီတွေအရေးပေါ်လိုအပ်နေတာပါ။ရေဘေးသင့်တဲ့သူတွေထဲမှာဖျားနာနေတဲ့သူတွေရှိပါတယ်။သူတို့အတွက်အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့လူဦးရေကများပြားလွန်းတဲ့အတွက်အကူအညီတွေကမလုံမလောက်ဖြစ်နေတယ်လို့စေတနာရှင်အလှရှင်တွေကပြောပြပါတယ်။လက်ရှိတာစီမြို့နယ်ဘက်မှာလူရန်ပေးနေတဲ့စေတနာရှင်အလှရှင်တဦးကလည်းမြေပြင်မှာကြုံတွေ့နေရတဲ့အခက်အခဲ VOA ကိုအခုလိုပြောပြပါဗျ
။ဘလောက်တာတို့မျိုးပေါ့သူတို့ရှိတာလူတရာရှိမှတင်ကျွန်တော်တို့လူနိုင်တာ20သား30သားရဲ့50သားအလောက်ပေါ့။ပဲလူတွေပေါ်ရတော့ပေါ်တယ်။ကိုကလူတိုင်းကိုစားဝတ်နေရခက်ခဲနေရဆိုတော့ကိုကသူတို့ကထောင်ကနန်းတောင်ကနန်းအဲ့လိုလူမျိုးမျိုးအနေနဲ့ဖြစ်နေရဆိုတော့အလောက်ကြီးကျွန်တော်တို့ကကျွန်တော်မလူနိုင်တော့ဘူးကျွန်တော်တို့နိုင်တော့ပဲသွားတာဒီရအနဲ့မရောက်ကြတာလောက်သမင်းတော့ကျွန်တော်ချက်ပြီးသားဆိုတော့သူ့ကိုပညာသူ့လိုက်ကြည့်ရင်ဒီနေ့ချက်မလက်ပြန်ရှင်သူအဲညနေခင်းတော့ရှင်သူအဲ့လိုမျိုးတွေ့ကြတော့သူကအဆင်မပြေဘူးအဲ့ဒါအဲ့လိုမျိုးဆိုသူအရှောင်ချမ်းရရင်ဘိုးအဆင်ပြေတယ်တော့စောင်းလို့ချက်နောင်လို့ခေါင်းလို့ပေါ့သူကနေတိုင်းမကောင်းတဲ့သူလေးပါတယ်ဒီခြေထဲမှာနေခဲ့ရတာဆိုတော့အပူချက်တာလေးလို့လေအဲ့လိုမျိုးအတန်လေးဝင်တာလေးရှားတာလေးပေါ့ပြီးတော့ကိုဝင်ဆောင်မိခင်နေရာစာပါတော့ကြတော့ဒီမိသွားဖို့တည်းသူကလန့်တာရှိရလေသူတို့မျိုးဖြစ်ရတယ်ဆိုတော့သူတို့ကသူတို့တေးပြီးဆိုပြီးတော့မှတ်ထားပြီးလန့်သွားတယ်တွေးလန့်သွားတာဒါညာအဲ့လိုမျိုးလေးရှိသေးကြအကျိုးတဲ့လေဖြစ်တာတဲ့အပိုးကြီးတွေဖိုင်းတွေစနေမလုံနိုင်မထနိုင်ဘူးလေအဲ့လိုဖိုင်းတွေနဲ့ကြတော့ဆေးဝါးကြတော့လိုအပ်တယ်ကြတိကျတိကျတော့လာကြတော့အဲ့လိုမျိုးလိုအပ်ကြတော့ဥပကြတော့ကျွန်တော်ကကြတော့ဆေးရောက်ဆေးဝါးလုံးဝမပါဘူးကပေါင်းလို့ကျွန်တော်တို့ပါသွားတာစကားရည်တုံးပါတစ်ခါတော့ကြောက်ဝင်ပြက်ဝင်ကြောဝင်ကြောဖြစ်မှကြောက်ဆိုအဲ့ဒါပါတယ်နောက်ပြီးတော့ဒီလိုပေါ့ပါလာစီတင်မောလောက်ပါလောက်ပဲကျွန်တော်တို့ကပါသွားတာ
ရေကြီးခဲ့တဲ့ခြေရွာတွေမှာရေပြန်ကျသွားပြီဖြစ်တဲ့အတွက်ကဲဆယ်ရေးထက်ကူညီပေးနိုင်ရေးကအဓိကလိုအပ်နေပါတယ်ဒါအပြင်ရေကြီးရေရှမ်းမှုဖြစ်တဲ့အချိန်မှာတည်ဆုံးသွားတဲ့အရေးတက်ကလည်းတရက်ထက်တရက်ပိုပြီးတော့ဒိုလာနေပါတယ်။စစ်ကောင်စီကတော့စက်တင်ဘာလ15ရက်နေ့မှာတည်ဆုံးသူက112ဦးရှိတယ်ဆိုတာကိုသတင်းထုတ်ပြန်ခဲ့ပြီးတော့စက်တင်ဘာလ16ရက်နေ့မှာတော့လူပေါင်း226ဦးတည်ဆုံးခဲ့ပြီးတော့89ဦးပျောက်ဆုံးနေပါတယ်လို့စစ်ကောင်စီဘက်ကထပ်ပြီးတော့သတင်းထုတ်ပြန်ပါတယ်။ဒေသခံပြည်သူတွေနဲ့အကူအညီပေးနေသူတွေကတော့တေကျေထိခိုက်မှုနဲ့ပျက်စီးဆုံးရှုံးမှုကဒီထက်ပိုပြီးတော့များနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ရေကြီးရေရှမ်းတာကြောင့်မြေပြင်မှာတည်ဆုံးသူအရေအတွက်ကစစ်ကောင်စီဘက်ကထုတ်ပြန်တဲ့အရေအတွက်ထက်များပါတယ်လို့ဒေသခံတွေနဲ့ကွန်ကြီးကယ်ဆယ်ရေးလှုပ်ဆောင်သူတွေကပြောပြပါတယ်။အခုလိုမျိုးတည်ဆုံးသူအရေအတွက်များတာကတော့အသိပညာပေးမှုအားနည်းခဲ့တာအပြင်ပေါ်ဆမှုတွေကြောင့်လို့ဒေသခံတွေနဲ့ကွန်ကြီးပေးနေသူတွေကပြောပြတာပါ။စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းရေကြီးရေရှမ်းမှုဖြစ်တဲ့အတွက်လူတည်ဆုံးမှုတွေများပြားခဲ့ပါတယ်။နေပြည်တော်မှာဖြစ်ပွားခဲ့တဲ့တည်ဆုံးမှုတွေနဲ့ပတ်သက်လို့ရေဘေးကွန်ကြီးရေးကိုတွားရောက်ခဲ့သူတဦးပြောပြတာကတော့
ဟုတ်ကဲ့ဘုရားတကယ်ကြိုးလဲတရားမရဘူးကောင်အားကြီးရဲ့တရားရဲ့နေရာပြတ်ပေါ်ကိုပူအောင်များရဲ့ဒီဒီတော့ပထမပါလေသူကဒီကရုပ်ရည်တက်လာတော့ဟိုကပြည်ရှင်သွားနေတာတချို့ကျကျွန်တော်တို့ကြီးကတချို့လူတွေကိုထွက်တော်ထွက်တော်ဆိုမထွက်ဘူးဒီမှာပဲပေးသေးပြီးဒီမှာပေးသွားရတယ်ဒီမှာပဲလက်ခံပါလို့အဲ့ဒါကြည့်ပြီးပြန်လာခဲ့ပေါ့ပြီးလေပြီးတော့ညအစ3ရက်နေပါရဲ့အခုဟောဆောင်ကုန်မှာဒီရမှာကျန်ရဲ့ဒီရမှာကျန်ရဲ့အဲ့လိုမျိုးရတယ်ညားတယ်တော်မှာဆိုရင်သူကဟိုကျိုးလေးပြစရာလည်းတော့ဘယ်လို knowledge တွေတားနေကြတာပါလို့
ရေကြီးရေရှမ်းမှုတွေဆူဆူဝါးဝါကြုံခဲ့ရတဲ့မန္တလေးတိုင်းကြောက်စဲမြို့နယ်ထဲမှာကုညီပေးနေသူတို့ကလည်းသူ့အမြင်အခုလိုပြောပြပါဗျ
။ဒီပေါ်ဆတယ်ဆိုတာလည်းကိုဒီလောက်ကြီးကြီးဖြစ်မယ်မထင်ဘူးဆိုတော့အဲအားမျိုးလိုထင်ပါရဲ့။အရင်တုန်းကလည်းကျွန်တော်တို့ရေကြီးမှုအရေးရှိရလေ။အဲခုလောက်ပြီးအောင်ဒီကြေကြေပြန့်ပြန့်ဒီရုပ်တွေကြီးကြီးသွားတဲ့ပုံစံမျိုးကမဖြစ်ဘူးလေ။ရေတက်လာတယ်တက်လာတယ်ဆိုရင်ရေကြီးကရွှေကြကြောင်းကြဒါမျိုးတွေရှိတယ်။နောက်တစ်ခါဒါတော့လည်းမကြီးတဲ့အခါကျတော့ကိုခါတာနည်းနည်းတက်တာလည်းပေါ့ဗျာအခုကတော့ဒီရေကြီးပြီကြီးပြီဆိုတဲ့နေ့တည်းမှာဝုန်းနဲ့ရေတွေကတိုးကြလာတဲ့အချိန်မှာအဲဒီလိုလေတစ်ခါမှမဖြစ်ဘူးတဲ့ခါကျတော့ဒီလောက်ကြီးအောင်ကြိုတင်ပြင်ဆင်ထားမှမှလည်းမသိတဲ့ခါကျတော့ခံရရတယ်လို့ထင်တာပါပဲကြိုတင်ပြင်ဆင်မှုအားနေတယ်လို့ဟိုလည်းပြောလို့ရပါတယ်ကြိုတင်ပြင်ဆင်မှုအားနေတယ်ဆိုတဲ့အတိုင်းနဲ့အဲဒီလောက်ကြီးအောင်ကြိုတင်ပြင်ဆင်ဖို့မလိုအခုလိုသုံးသပ်မှုအဲသူတို့တွေနဲ့တွေးမိကောင်းတွေးမိပါလိမ့်မယ်ကြအဲ့ဒီတိုင်းလည်းပါမှာပါဟုတ်ကဲ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့သတင်းချက်လက်တွေရယူဖို့အခက်အခဲတွေရှိနေပေမဲ့ရေဘေးသင့်သူက6,300,000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းစက်တင်ဘာလ16ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသူရာခနှန်းရှိပြီးတော့ပျောက်ဆုံးနေသူတွေအများပြားရှိတယ်ဆိုတဲ့သတင်းတွေကိုလည်းသူတို့ရရှိထားကြောင်းပြောပြပါတယ်။ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကတော့အကူအညီတွေပေးရရာမှာချော့မွေအောင်ဆောင်ရွက်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ကြောင်းဒီကနေ့စက်တင်ဘာလ18ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်။